ဒါကတော့ VOA1.2 မဆုမြတ်မုံရဲ့မေးမြန်းချက်ကိုဥလင်ကိုလတ်နဲ့ဥယင်မုံတို့ကဖြေကြားခဲ့တာဖြစ်ပါတယ်ရှင်။စစ်ကောင်စီကိုဆန့်ကျင်နေတဲ့သခိုင်းတိုင်းကဏီမြို့ပြင်မှာမင်းညာတို့ကဒေသကာကွယ်ရေးအတွက်ဆိုပြီးဖွဲ့ထားတဲ့အဖွဲ့တွေနဲ့စစ်တပ်သားမှထိတ်တိုက်တွေ့ခဲ့ပြီးတော့ပြစ်ခတ်တာမှာတော့6ယောက်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကဏီမြို့နာမှာဖြစ်ခဲ့တဲ့အခြေအနေအပါအဝင်မြေကြီးနာတမူးဆတဲ့ဒေသတွေဘက်ကဒီကနေ့အခြေအနေမန္တလေးကလာတဲ့သတင်းကိုရန်နိုင်ကြွပြပေးပါရှင်။
မလေးဧပြီ15ရက်နေ့ညနေပိုင်းကသခိုင်းတိုင်းကဏီမြို့ပြင်မှာရှိတဲ့ရာကြီးရွာလမ်းကွဲမှာဒေသခံရွာတွေကကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်တို့ထိတ်တိုက်တွေ့ဆုံခဲ့ပြီးတော့တပ်ဖက်ကပြစ်ခတ်လို့6ယောက်သေဆုံးခဲ့ပါတယ်။စစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲကပြည်သူ့ရေးပေါ်အကြမ်းဖက်နှိမ်နင်းနေတာကြောင့်ကိုယ်ဒေသကိုကာကွယ်ဖို့ဆိုပြီးဒေသခံတွေကခုလိုကာကွယ်ရေးအဖွဲ့တွေဖွဲ့ထားကြတာဖြစ်ပါတယ်။သူတို့အဖွဲ့တွေနဲ့စစ်တပ်အင်အားများစွာထိတ်တိုက်တွေ့ခဲ့ကြတဲ့အတွက်ပြစ်ခတ်ဖြိုခွဲခံရတာပါဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကတူမီတနတ်တွေအပါအဝင်လက်လုံလက်နက်တွေနဲ့ပြန်လည်ခုခံကြတယ်လို့ဒေသခံပြည်သူတယောက်က VOA ကိုပြောပါတယ
်ဒီမိနာမထာလေကပြည်သူကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီကအင်အား200လောက်နဲ့စုံရတာဗျအစ်တားတမီမျိုးနဲ့ဒီမောင်ရကြီးကလေးဝလမ်းမပေါ်လက်ရှိရွာလမ်းကွဲတဲ့တိုက်ပွဲရတော့ညနေ၄နာရီလောက်မှဖြစ်ပြီးတော့၈နာရီည၈နာရီကျော်ကျော်တော့မှပြီးသွားတယ်လေ။ပြန်သူတို့ပြန်ခောက်သွားတယ်လေ
။ပြစ်ခတ်မှုအတွင်းကြေးရွာကာကွယ်ရေးအဖွဲ့ဘက်ကဒေသခံ6ဦးသေဆုံးရပြီးပျောက်ဆုံးနေသူ20ဝန်းကျင်ခန့်ရှိတယ်လို့လည်းနောက်ထပ်ဒေသခံတို့ကအခုလိုပြောပြပါရယ
်။အခုလက်ရှိအခြေအနေကကျွန်တော်တို့ဒီနေ့မနေ့ပိုင်းမှာဆိုရင်ကြာဆုံးသွားတဲ့ပျောက်ဆုံးနေတဲ့ဟာတွေရောကြာဆုံးတဲ့လူတွေရောအကုန်လုံးလိုက်ကောက်တယ်။မင်းညာကကျွန်တော်တို့လိုက်ကောက်တာကြတော့သူတို့ဟိုအဲ့မှာဒင်းနေနေရှင်းလာဆိုပြီးတော့လိုက်ကောင်းရင်းနဲ့ပေါ့နော်သူတို့အနေထားကိုကြည်ရင်းနဲ့လိုက်ကောင်းတာကဒေးလောင်းရတယ်အခုနဲ့မှနှစ်လောင်းတွေ့တယ်လက်တလို့တော့6လောင်းကျန်တွေ့တယ်အဲ20ဝန်းကျင်ခန့်ကြောက်ဆုံးနေတယ
်ကဏီမျိုးသားမှရှိတဲ့မိုးကောင်းကြီးရွာက3ယောက်လက်ရှိကြီးရွာက2ယောက်တမင်ရက်ကြီးရွာက2ယောက်နဲ့ထန်းစဉ်ကြီးရွာက2ယောက်စုစုပေါင်း6ယောက်တည်ဆုံးခဲ့တာဖြစ်ပါတယ်ဧပြီလ၂ရက်နေ့ကလည်းကဏီမြို့နယ်ထဲမှာရှိတဲ့တပီအင်းကြီးရွာမှာစစ်တပ်နဲ့ရွာသားတွေထိတ်တိုက်တွေ့ဆုံပြန်လည်ပစ်ခတ်ကြလို့ရွာသား၃ယောက်သေဆုံးခဲ့ပါတယ်။အခုလိုဒေသခံတွေနဲ့စစ်တပ်တို့ကြားပြီးခဲ့တဲ့ရက်တွေကအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တဲ့သခိုင်းတိုင်းတမူးမြို့မှာတော့တော်တော်များများထွက်ပြေးတိမ်းရှောင်နေကြပြီးသူတို့ကိုရဲနဲ့စစ်တပ်ကလိုက်ရှာနေကြတယ်လို့တမူးဒေသကာကွယ်ရေးအတွက်ဒေသခံတွေစုဖွဲ့ထားတဲ့လုံခြုံရေးအဖွဲ့ဝင်တယောက်ကပြောပါတယ
်။ရောစင်မှာသူတို့ကဒီတမူးမြို့ပေါ်မှာသူတို့ကဒီအခြေအနေခံသွားပြည့်နောက်ပိုင်းမှာသမူးခရိုင်အပြင်မှာရှိတဲ့ရွာတွေတဲကိုသူတို့ကဒါဒီစစ်ကား၃ခုတော်လကောင်း၂ခုတော်လကောင်းအတီးတီးဆွေးနွေးကြတဲ့ပြဿနာတွေကတော့ရှိနေပါတယ်ခင်ဗျသူတို့အမီးဆုံးချစ်စစ်နိုင်ငံကကျတော့ဒီအိန္ဒိယတစ်ပြည်ချစ်နိုင်ငံကသူတို့၃တက်ကောင်း၃တက်ပဲချစ်ပါရဲ့အဲ့တော့အိန္ဒိယနေကနဲ့အမီးဆက်ဆုံးရှိတဲ့မြို့မြို့တစ်မြို့မြို့တစ်မြို့နဲ့အကွင်းမှာရှိတဲ့ရွာတွေကိုသူတို့အလုံးလိုက်ရင်းလိုက်ရတဲ့သူဝင်လာကြတဲ့အမိသားမျိုးမှရှိတာလေခင်ဗ
ျဆရာနာသိမှုကိုစန့်ကျင်နေကြတဲ့ပြည်သူတွေကိုစစ်တပ်ဘက်ကအင်အားသုံးဖိနှိပ်ဖြိုခွဲနေတာဖြစ်ပါတယ်ဒါပေမဲ့အခုကြားရောက်နေတဲ့တကြံကာလာတွင်မှလည်းဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုမြို့အစုံမှဆက်ပြီးတော့လုပ်နေကြပါတယ်ကချင်ပြည်နယ်မြကြီးနားမြို့မှဆိုရင်တော်လန်နဲ့စာသားပါတဲ့တကြံတန်ချက်တွေရွတ်ဆိုပြီးတောက်ကြားသပိတ်တွေပြုလုပ်နေတယ်လို့မြို့ကန်တူကပြောပါတယ
်စစ်ခမှုရောမရှိဘူးကျွန်တော်တောက်ကြားနေတယ်ကျွန်တော်ရောက်တယ်ပေါ့နော်အဲအင်းဒီနေ့ရောက်လာခင်ဗျာလူစုအောင်ရစွာဆက်ပြီးလုပ်နေကြတော့ဆူရဲအဲဒီကတော့ဒီနေ့ကတော့အတက်မေးဆိုတော့ဘယ်လိုပြောမလဲဒီကန့်ချက်တင်နေပေါ့နော်ဒီကျနာဒီတကြံအချိုနေခဲ့တာဒီတပိတ်အင်းမတပိတ်စစ်ကြောင်းကနေပြီးတော့မှဒီတန်ချက်လုပ်တဲ့ဟာတွေကိုလူစုတွေမှာဒီလူစီကိုင်းနေမှာတန်ချက်ဆိုတာမျိုးတွေလုပ်တယ်အဓိကကအကြီးတော်ပုံအောင်ဖို့ရယ်လူစုဒီတိုက်ပွဲမှာတိုက်ပွဲဝင်ကိုဝင်ရမယ်ဒီနောက်ဆုံးတိုက်ပွဲဆက်ပတ်သက်ပြီးဒီကအတိအပေးကို message နဲ့လုပ်ထားတယ်ပေါ့နော်ဒီ CTN တွေရောလုံးဝအောင်မြင်ထုတ်တဲ့ရောအကုန်လုံးမဟုတ်နောက်တော့ဒီ COVID ရလည်းလက်ရည်တိုက်ပွဲမှာလည်းတိုက်ပွဲတိုက်ပြီးနေခဲ့တယ်ကျွန်တော်ဒီဆရာနာရှင်လည်းတိုက်ပွဲတိုင်းမှာနိုင်နေဆိုတော့ sense ကိုပြင်လို့ဆိုတဲ့ဒီတန်ချက်ကိုလုပ်ထားတာပေါ့နော်ဟုတ
်စစ်ကောင်စီကိုစန့်ကျင်သပိတ်မှောက်ဆန္ဒပြလို့စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာသပိတ်ကောင်းဆောင်တွေကိုဖမ်းဆီးနေနေတာရှိနေပေမဲ့နိုင်ငံတော်မှာစစ်ကောင်စီစန့်ကျင်ဆန္ဒထုတ်ဖော်တာတွေရက်တမသွားပဲမျိုးတွေမှာသာမကကျေးလက်ဒီသားပါမချမ်းပုံစံမျိုးစုံသပိတ်မျိုးစုံနဲ့စစ်ကောင်စီကိုဆက်လက်ဆန့်ကျင်နေကြပါတယ်ခင်ဗျာ။